ာပတောင်းနိုင်ငံခီးစဉ်အတွက်ဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့ကိုမနေ့ကရောက်သွားတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂအဖွဲ့အကြီးအကဲတွေပြင်ဘယ်လ်ဂျီယံပြည်ဆလစ်ဖန်နဲ့ဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်မကြသေးခင်ရပိုင်အတွင်းကပဲတမတော်ကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်ကလည်းဥရောပတိုက်အတွင်းကရေးပါတဲ့နိုင်ငံတွေဖြစ်တဲ့ဩစတြီးယားနဲ့ဂျာမနီနိုင်ငံတွေကိုတွားရောက်ခဲ့တာကြောင့်မြန်မာအစိုးရဟာဥရောပနိုင်ငံတွေနဲ့ပိုးပြီးနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနိုင်ဖို့ရတယ်လို့လည်းမြန်မာရေးလက်လာသူတွေကသုံးသပ်ပြောဆိုကြပါတယ်အပြည့်အစုံကိုတော့ကိုစောဝန်လိုင်ကတင်ပြပေးပါမယ်ရှင်
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဘယ်လ်ဂျီယံ၊အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါဒေါ်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာ မိုဂါရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသဆောင်တော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာ မိုဂါရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်က VOA ကိုအတည်ပြုပြောဆိုပါတယ်ဒေါ်ဆန်းစုကြည်ဟာဘယ်လ်ဂျီယံနိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယံပြည်ဆလစ်ပန်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။မေလ3ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါ်ဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်။2013ခုနှစ်တုန်းကလည်းဒေါ်ဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ပူပါတယ်။အဲဒီတုန်းကနိုဘယ်ညီညာရေးဆုရှင်ဒေါ်ဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုံတူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နန်းတော်မှာပိုပ်ယိုဟန်မင်းကြီးဖရန်စစ်နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူး။ဒေါ်ဆန်းစုကြည်ဟာအီတလီကမှတဆင့်မေလ4ရက်နေ့မှာဗြိတိန်ကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတော်အတံပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခြင်းဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်တွားရောက်ခဲ့ပူပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လှိုင်ရဲ့ဩစတြီးယားနဲ့ဂျာမနီနိုင်ငံခီးစဉ်ပြီးရက်ပိုင်းအတွင်းမှာပဲဒေါ်ဆန်းစုကြည်ဥရောပသုံးနိုင်ငံတရားဝင်ခီးစဉ်ဖြစ်ရောက်ရှိလာတဲ့အတွက်အရင်တမရဗရာကိုဘာမအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုတမရဒေါ်နယ်ထရန့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကတုံ့တက်ပါတယ်
အမေရိကန်မှာဒီနောက်ကတော့အမေရိကန်တမရဥပမာလုံးကတော့တမျိုးအခုကဒေါ်နယ်ထရန့်တက်လာတယ်ကျလာကအမေရိကန်ပေါ်လစီတွေတော်လေးပြောင်းပုံနဲ့လည်းရှိတယ်။ဒါကြောင့်ဒီဥရောပတိုင်းမှာကျတော့လည်းအခုဥရောပတိုင်းမှာလည်းပြောင်းလဲနေရတော့ရှင်းများနေတယ်။အခုပမာပြည်ကလည်းဥရောပတိုင်းနဲ့ဆက်သွယ်ဖို့ပြင်ရတယ်။အဲ့ဒါကတော့မှန်ပဲ။နောက်ဒေါ်စုနဲ့အပေါ်ကျုံမကြီးမင်းအောင်နိုင်ကြတဲ့မှာလည်းဆက်ဆံရေးတော်လေးကောင်းရမှန်ရပါရဲ့။သူတို့ညောတပ်ပေါ်နေပါကြီးရတာတွေပါဆိုတော့အဲ့ဒါလည်းကျွန်တော်အမြင်ပြောရမယ်ဆိုတော့အစိုးရရဲ့သူတို့ရဲ့ဥရောပနိုင်ငံတွေတော့လည်းတပ်ပုတ်ခီးတွေကိုသူဒီနေ့ကနေနှမ်းထားကြရသလားလို့တော့တွေးစရာရှိနေပါတယ်။ကျွန်တော်ကဒီသွားမယ်၊ကျွန်မပဲသွားမယ်ဆိုတာလေးအဲ့လိုတော့ရှိနေပါတယ်
။ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘလို့ရက်တီပါဝင်တဲ့လေဆိုတဲ့တင်နှမ်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လည်းကတိကဟောင်းဥက္ကမောင်စောကတုံ့တက်ပါတယ်
။ဒီဥရောပနိုင်ငံတွေကအများဆုံးစိတ်ဝင်စားနေတာကဗမာစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘယ်လိုနေရာထိုင်ရလဲဘယ်လိုလုပ်တင်နေဆိုတာလေးကိုအကြံပေးချင်ပုံရတယ်။အဲ့တော့အဲ့လိုရှိလို့ရှိရင်လည်းသွားပြီးအကြံပေးတယ်အဲ့လိုအကြံပေးတွေကပေးချင်ပုံရလို့ရှိရင်အကောင်းဆုံးကတော့ဒီစစ်တပ်ကအကြီးဆုံးလူကိုဖိတ်နဲ့ထိတ်ပန်းလူကိုပိတ်ခေါ်ပြီးတော့အသာရေးဆွေးနွေးရင်းနဲ့အကောင်းလိုက်ပြသွားတာကပို့ပြီးတော့ချိန်ရောက်မှလည်းသူတို့မြင်ပုံရတယ်လေ။
ဒေါ်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွေ့ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်ချက်လဲပါကောင်းပါလိုက်တယ်လို့ကတိခဟောင်းဥက္ကမောင်စောကတုံ့တက်ပါတယ
်ဒေါ်ဆန်းစုကြည်လေလာလာကတော့ရခိုင်ပြည်မြောက်ပိုင်းနယ်ကမှဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တရင်အမှားကြီးပဲနိုင်ငံများအရာနေပြီးတရင်အမှန်ကြီးပဲနိုင်ငံများနဲ့မရရဘူးမရကြဘူးဆိုတော့ပမာဒီဘက်ဖြစ်ပုံချဆမိတော်စုကတော့ဖြစ်ပုံချတဲ့တရင်နဲ့ထွက်နေတာအများကြီးရှိမှာပါအဲ့ဒါကများလည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်သူ့ကိုမင်းရင်တော့သူကြိုက်ဖြစ်ရှိမှနေမှာကျမလေးသူကမဆိုင်ရင်တော့မှသူ့ကိုစားပြီးတော့ဆော့ပြီးမင်းမဲ့လူတွေရှိမှာပါသူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ဖြစ်ပြီးပြီးလည်းပြန်ဖြစ်ရှိမှာပါအဲ့လိုနားလည်းသွားတော့ကျွန်တော်လည်းမေးပါကြည့်ပဲစစ်တော်နဲ့မေးလို့ရှိရင်အဲ့တော့ရှုပ်နေတယ်လေလိပ်ပတ်နေအောင်သူရှင်းပြပါလိမ့်မယ်
ရ တခါချင်းနဲ့အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆိုဆိုချက်တည်းကြောင့်တိကျလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကိုဆင်လွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆင်လွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်။မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျ။